ဒီဇင်ဘာလ20ရက်ဇာတပတိနေ့မှာလိလာသွားမဲ့ဥပုသ္စာပြေသင်ငန်းစာရဲ့ခေါင်းစဉ်ကတော့တာသနာခရီးအတွက်ဖွဲ့စည်းထားသည်ဖြစ်ပါတယ်။ဥပုသ္စာပြေသင်ငန်းစာထဲမှာကျွန်တော်တို့လိလာခဲ့ရတဲ့အသိတော်ဖွဲ့စည်းခြင်းဟာညီညွတ်စွာတာသနာပြုဖို့အတွက်ဖြစ်ပါတယ်။အပြင်ထွက်ပြီးအဝင်ကလေးလုပ်ငန်းလှူဆောင်မှုအတွက်ဖြစ်ပါတယ်။ကျွန်တော်တို့ဟာရမန်းချက်တူညီမှုရှိတဲ့အတွက်ကြောင့်အတူတကွပေါင်းသင့်နေထိုင်တဲ့အဖွဲ့အစည်းများသာမဟုတ်ပါဘူး။ကမ္ဘာတဝန်းကိုတမန်တရားဝင်ငှဖို့စိတ်တူကိုယ်တူထားရှိကြခြင်းပဲဖြစ်ပါတယ်။ရှမသက်ခရစ်ဝင်ခန်းကြီး28ငယ်18ကနေ20မှာယေရှုရှင်ဟာမိမိရဲ့တပည့်တော်တွေကိုနောက်ဆုံးသောတွင်တင်ခြင်းအဖြစ်ကမ္ဘာတဝန်းတွင်တင်ဟောပြောဖို့မိန့်တော်မူခဲ့ပါတယ်။သခင်ယေရှုရဲ့အဓိကစကားကိုသတိပြုပါ။ယနေ့အသင်းတော်ကိုလည်းပဲဘယ်လိုမျိုးမိန့်တော်မူထားလဲဆိုတာကိုကြည့်ကြပါစို့။ယေရှုသည်အနီးအပါးသို့ချီတော်မူပြီးလေကောင်းကင်ဘုံ၌၎င်း၊မြေကြီးဘုံ၌၎င်း၊စီရင်ပိုင်သောအခွင့်တကူရှိသည်များတို့ကိုနာခံရပြီ။သင်တို့သွား၍လူမျိုးတကာတို့ကိုငါတစ်ဖက်ဖြစ်စေလျက်ခမဲတော်တားတော်တန်ရှင်သောဝိညာဉ်တော်ဤနာမ၌ဗတ္တိဇံကိုပေးကြလော့ငါသည်သင်တို့အားပေးသမျှသောပြည့်ညတ်တော်တို့ကိုစောင့်ရှောက်စေခြင်းကဆုံးမဩဝါဒပေးကြလော့ငါသည်လည်းကက်ကဘာကုန်သည့်တိုင်အောင်သင်တို့နှင့်အတူအစဉ်မပြတ်ရှိသည်ဟုတပည့်တော်တို့အားမိန့်တော်မူ၏ဆိုပြီးတော့ဖော်ပြထားပါသည်တပည့်တော်တွေကိုမိန့်တော်မူတဲ့ယေရှုရှင်ရဲ့စကားမှာအဓိကအချက်၄ချက်ပါရှိပါသည်သွား၍ငါတစ်ဖက်ဖြစ်စေလျက်ဗတ္တိဇံပေးလော့တွင်တင်ဆုံးမလို့ဂရိဝဟာရသဒါမာတော့အဓိကစကလုံးကတပည့်တော်ဖြစ်စီပါလို့ရေးသားထားပါတယ်အခြားစကလုံးသုံးလုံးကတော့အမှုတော်ကိုပြီးမြောက်စေမယ်လို့အဓိပ္ပာယ်ရှိပါတယ်တပည့်တော်တွေဟာယုံကြည်တဲ့သူများစွာကိုမွေးထုတ်ပြီးတော့ယုံကြည်သူတွေကပအနှံ့ကိုယုံကြည်ခြင်းအကြောင်းကိုဟောကြားပြန့်နှံ့စေမှသာဗတ္တိဇံပေးတာတွင်တင်ခြင်းအမှုကိုပြုပြီးတော့အမှုတော်ကိုပြီးမြောက်စေမှာဖြစ်ပါတယ်အသင်းတော်အနေနဲ့ဖျားရှင်အမိန့်တော်ကိုတုတ်ပြန်လှုပ်ဆောင်ခြင်းဟာဖျားသခင်ရဲ့နိုင်ငံတော်ကိုကျယ်ပြန့်စေပါတယ်။ပို့ပြီးတော့ကဘာတဝမ်းကလူမျိုးပေါင်းစုံတို့ကိုပေါင်းစည်းစေပြီးတော့ယေရှုရှင်ကိုကယ်တင်ရှင်အဖြစ်လက်ခံလာစေပါတယ်။ယေရှုမိတ်တော်မူတဲ့စကားတော်ကိုနာခံပြီးတော့ဗတ္တိဇံပေးတာပြီးတော့ယေရှုရှင်ရဲ့အဆုံးအမကိုလိုက်နာကျင့်ဆောင်ခြင်းတွေကြောင့်စကြဝဏမိသားစုကြီးဖြစ်လာစေပါတယ်။အသစ်ဖြစ်လာတဲ့တပည့်တော်တွေကိုလည်းပဲတပည့်တော်အဟောင်းတွေနည်းတူယေရှုရဲ့တွင်တင်ချက်ကိုထက်ဆင့်ဝင်ကတွင်တင်တဲ့အတွက်ကြောင့်တပည့်တော်တွေပို့ပြီးတော့များလာပါတယ်။ယေရှုရှင်နဲ့အတူရှိနေခြင်းဟာဖျားသခင်နဲ့အတူရှိနေခြင်းဖြစ်တဲ့အကြောင်းဂတိတော်ရှိပါတယ်။ချမသက်ခရစ်ဝင်ကျမ်းကိုစတင်ရေးသားပုံကတော့ယေရှုရှင်ရဲ့မွေးဖွားခြင်းအကြောင်းကိုကြော်ညာပြီးတော့ဖျားသခင်သည်ငါတို့နဲ့အတူရှိတယ်ဆိုပြီးတော့ချမသက်ခရစ်ဝင်ခန်းကြီး1ငယ်23မှာဖော်ပြထားပါတယ်။ချမသက်ကျမ်းကိုအဆုံးသတ်တဲ့နေရာမှာလည်းပဲယေရှုရှင်ရဲ့ဂတိစကားနဲ့အတူငါသည်လည်းကက်ကပါကုန်သည့်တိုင်သင်တို့နဲ့အတူအစဉ်မပြတ်ရှိတော်မူမည်ဆိုပြီးတော့ဂတိတော်ထားခဲ့ပါတယ်။ဒုတိယအကြိမ်ကြွက်လာသည့်တိုင်ကျွန်တော်တို့နဲ့အတူရှိနေမှာဖြစ်ပါတယ်။ဝိညာဉ်တော်ဆက်ပေဖြစ်တဲ့ EG White The Acts of the Apostles ဆာမျက်နာ29မှာခရစ်တော်ဟာတပည့်တော်တွေအမှုတော်ဆောင်တဲ့နေရာမှာလွယ်ကူမယ်လို့ပြောခဲ့ခြင်းမရှိပါဘူး။သူတို့နဲ့အတူရှိမယ်လို့သာပြောဆိုထားပါတယ်။ယုံကြည်ခြင်းအပြင်တပည့်တော်တွေရှေ့ကိုဆက်လန်းခဲ့မယ်ဆိုရင်ဖျားရှင်ရဲ့လက်ယုံတော်ကာကွယ်ရာဒိုင်းလွှားအောက်မှာလုံခြုံစွာနေရမှာဖြစ်ပါတယ်။ရဲရင့်ပြီးတော့ခွန်အားယူဖို့ကောင်းကင်တမန်ထက်ခွန်အားကြီးတဲ့သူဟာစစ်ဘုတ်ချုပ်အရာမှာကောင်းကင်ရဲ့တက်မဟာကိုကုတ်ကဲဦးစီးမှာဖြစ်ပါတယ်။အမှုတော်အောင်မြင်ခြင်းကိုပေးပါလိမ့်မယ်။ဖျားရှင်ရဲ့စကားတော်ကိုနာခံဖို့သာရှိပါတယ်။ဖျားရှင်နဲ့ဆက်သွယ်လှုပ်ဆောင်ဖို့သာလိုပါတယ်။ဘယ်တော့ခါမှကြာရှုံးလိမ့်မှာမဟုတ်ဘူးဆိုပြီးတော့ဂရုတော်ရှိတယ်ဆိုပြီးဝိညာဉ်တော်စာပေကဖော်ပြလိုထားပါတယ်။ယေရှုရှင်ဒုတိယအကြိမ်ပြန်လည်ကြွလာတဲ့အထိမိမိရဲ့လူတွေနဲ့အတူရှိနေမယ်ဆိုတဲ့ဂရုတော်ကိုပြန်လည်ပြီးတော့စဉ်းစားပါယေရှုရှင်ပေးထားတဲ့မိမချက်စကားအတိုင်းကျွန်တော်တို့လှုပ်ဆောင်နေမယ်ဆိုရင်အဲ့ဒီဂရုတော်ဟာအမှန်တကယ်တည်နေတယ်ဆိုတာကိုသိရှိဖို့ဖြစ်ပါတယ်။ယနေ့ကျွန်တော်တို့ယုံကြည်သူများအနေနဲ့ဖခင်ရှင်ဟာကျွန်တော်တို့နဲ့အတူအဆုံးထိတိုင်အောင်ရှိနေမယ်ဆိုတာကိုယုံကြည်ပြီးတော့သူ့ရဲ့အမှုတော်မှာကြိုးစားပါဝင်လှုပ်ဆောင်ကြတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်ကြာသပတေးနေ့ဥပုသ္စာပြေသင်ခန်းစာကဖော်ပြထားပါတယ်။